ထိုင်းမြန်မာနယ်စပ်ကန်ချက်ကမူရီပြည်နယ်ဓမ္မခံတရစေယုံမှာကိုဗစ်ကူးစက်ပေးနေတဲ့နေရာကနေမြန်မာတွေထွက်ပြေးသွားကြတာပါ9ယောက်ထွက်ပြေးခဲ့ပြီမဲ့တယောက်ကိုပြန်ရှာတွေ့ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
သူတို့ပြီးတော့9ယောက်ပေါ့9ယောက်ဆိုတော့အဲဖြစ်တဲ့အခါကျတော့အဲ့လိုပြီးတဲ့အခါကျတော့ပြီးအောင်ပြီးတဲ့အချိန်သူတို့လမ်းပြီးတော့ဟိုဒီနေ့ကရက်စက်နဲ့ဟာလည်းအကြောင်းကြားတာပေါ့အကြောင်းကြားလို့သူတို့အဲ့မှာလိုက်ပြီးတော့ပြန်ရှာဖွေတွေ့တာတော့တစ်ယောက်ပြန်တွေ့တယ်၄ယောက်ကတော့အမှလွတ်မြောက်နေတာပေါ့နော်အဲဒါကြောင့်မို့ဒီလူတွေနဲ့ပတ်သက်ပြီးတော့သူတို့ပြင်ညာပေးတာဟောရဒီလူတွေကိုတွေ့ရသလိုရှိရင်အကြောင်းကြားပေးဖို့တတိထားဖို့ပေါ့ဒီကတော့မိန်းလေး၃ယောက်ယောက်ကြားလေးနေရဟုတ်တယ်
ဒီရောက်ကိုတော့ထိုင်းအနာပိုင်းတွေကလိုက်လံရှာဖွေနေသေးဖြစ်ပါတယ်။ကိုဗစ်ကူးစက်ပြန့်ပွားမှုဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ပြည်သူတွေအနေနဲ့တွေးရှိပါကရဲစခန်းကိုချက်ချင်းအကြောင်းကြားပေးကြပါလို့လည်းနေမြေခံထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးသူတို့ထွက်ပြေးသွားကြတဲ့အတွက်သူတို့သွားရလမ်းတစ်လျှောက်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အန္တရာယ်တွေလည်းများပါတယ်
။အာဒီလိုမျိုးထွက်ပြေးကြတာအမှန်အန္တရာယ်တော့ရှိတာပေါ့။ဘာလို့လဲဆိုတော့သူတို့မှကူးနေဆိုသူတို့ဘယ်လိုကြီးသွားတွေ့လဲအဲ့မှာတောက်လျှောက်လာရတယ်အဲ့ဒီသူတို့ကြွားခဲ့တဲ့လမ်းတော်ချောင်းဥမာသူတို့လိုင်းကားစီးလိုင်းကားပြီးရင်သူတို့ကြွားနေတဲ့အိမ်အဲ့ဒီ community အကုန်လိုက်ရတော့မှာအဲ့ဒါကိုဟိုဥစားပေါ့ပုံပြီးတော့ဆိုတာမြန်မာပြည်အနေနဲ့ဆိုရင်အဲ့ဒီခုနကိုကြွားခဲ့တဲ့နေရာတွေတိကျပြောနိုင်မှာဒါသူတို့ဆိုလို့ရှိရင်ဒါဟိုဟာဖောက်ချက်တဲ့ဟာလေအဲ့ဒါဟိုပြောရမယ်ဆိုကိုဗစ်နဲ့ပတ်သက်တဲ့ဒီဥပဒေရှိတယ်လေအဲ့လိုမျိုးဟိုဖတ်ပြီးတယ်ဆိုလို့ရှိရင်အဲ့လိုကုသရောဂါပြန့်ပွားမှုနဲ့ပတ်သက်တဲ့ဥပဒေအရာသူတို့ဖန်ဆီးပေးယူလို့ရတယ်ဗျနောက်ပြီးတော့အရေးကြီးတာကတော့အဲဒီကုသမှုနဲ့ပတ်သက်ပြီးတော့အငြင်းရှိတာပေါ့ဗျာ
သူတို့ဘာကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတော့မသိရပါဘူးထိုင်းနိုင်ငံမှာကုသမှုအများဆုံးပြည်နယ်တွေကတော့ဘန်ကောက်စမုတ်စခွန်စမုတ်ပရာကန်ချွန်ဘူရီပထုံဌာနီနွန်ထဘူရီနခွန်ပထုံဖာတနီအယုဒ္ဓယာချက်ချင်းဆောင်ဆတဲ့ပြည်နယ်တွေဖြစ်ပြီးဒီပြည်နယ်တွေထဲမှာနေထိုင်အလုပ်လုပ်ကြနေကြတဲ့မြန်မာရှေ့ပြောက်လူသမားတွေထဲမှာလည်းကိုဗစ်ကပ်ရောဂါကူးစက်နေကြသူတွေစုစုပေါင်းထောင်နဲ့ချီရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေ့စဉ်1000ကနန်းလောက်တိုးလာပြီးအခုဆိုရင်ကူးစက်သူ4,600ကျော်ရှိတယ်လို့ဒီကနေ့ဇူလိုင်လ20ရက်နေ့မှာလည်းကိုဗစ်အတည်ပြုလူနာအသက် 11,000 ကျော်ရှိနေပါတယ်။ပြည်သူလူပါတော့စုစုပေါင်း3500ကျော်ရှိလာပြီဆိုပြီးထိုင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။